သာဘုရား59ခုရှိဒီကောင်လာပြီးကျော်လင်းရဲ့ညာညာကာလ7နာရီ15မိနစ်ချိန်ကစတင်လေရွှေပေါက်ကံမြို့သိမောကျွန်းပြိယတိသာသင်တိုင်းမှာဆင်းရင်ပြန်ပါတဲ့ပြိယတိပူဇာဓမ္မဆိုရင်ကိုယ့်ခုခါမေတ္တာအာသီသမေတ္တာပဒနာနဲ့စတင်ဝတ်လည်ပါပြီဓမ္မသဘင်ပွဲအကယ်လို့လာခဲ့ကြသောတရားရှိခင်သူတော်ဆင်းပေါင်းတို့နှင့်၎င်း30ဘောင်းရက်10မြင့်နာအနန္တဆက်ပြောလာမှရှိကြကုန်သောအနန္တသတ္တဝါတွေသိရခြင်းကြပါစေဆင်းရဲခြင်းကြပါစေကိုယ်စိတ်နှစ်ပါးချမ်းသာခြင်းဖြင့်ဤဆုံးကြပါစေလို့မေတ္တာဓာတ်ပြည့်ဖြောင့်ဝေပြီးတော့ဓမ္မသဘင်ကိုစတင်ဖွင့်လှစ်ပါသည်အဲ့တော့ရှင်ပေါင်းကံကခန္ဓာကြီးရှင်းပါမယ်ဆိုတဲ့တရားပွဲရှင်းနိုင်ပဲမှရှင်းပါရတာ။ဩစောင့်နေရတာကြာလာပြီ။နောက်ကြလုံးလို့ကိုရတရားပွဲအချိန်မှမလာဘူးဆိုပြီးတော့မရှင်းနိုင်လို့ရှိနေအကုန်လုံးပြန်ကြ။ဘုန်းကြီးလည်းပဲပြန်မယ်။ရှင်းနိုင်လို့ရှိရင်သက်ခိုင်တယ်လို့ပဲဘုန်းကြီးပြောမယ်ဟုတ်လား။ဟေ့ဘာမှမကုန်နဲ့။ရှင်းနိုင်လို့ရှိရင်ထိုင်တယ်။ဟာတဲ့လူပြောတော့ဘူးကောင်ထိုင်။ဒါကြည့်ရပုံရရတော့တောင်းကြောင်မလာလို့သူတို့တိုင်းနေပါဘူး။ဟုတ်တယ်။အဲ့တော့ဒီကနေ့အားလုံးသောမြေကောင်သားတို့ကောင်းလေးဒီကနေ့တရားပွဲရှင်းပါလား။မောကျွန်းပရိယတ်တိဇာတိနိုင်ရဲ့ဆပြံပွဲအတွက်ရှင်းရှင်းပါတဲ့တရားပွဲလို့ဘုန်းကြီးတို့ဒီလိုပဲသိတဲ့ယုံကြည်တယ်ပေါ့နော်။သာသနာတော်ဟာမိဒ္ဒယ၄မျိုးဆိုတာကိုပြိတ္တိမိယအတ္တရောမိဒ္ဒယဆိုပြီးတော့မြတ်စွာဘုရားကယဟန်ခံတဲ့ယဟန်သစ္စာကိုသိအသင်းကလေးကသာသနာမှာမိယ၄ခုရှိတယ်ဟင်းဆိုပြီးတော့မှန်လွတ်လိုက်တာအဲ့ဒီမိဒ္ဒယ၄ပါးမိခွေရ၄ပါးဆိုတာဟာသံသင်္ကန်ကြောင့်ဆင်းဆိုပြီးတော့ပြည့်စုံ၄ပါးပေါ့မိညာ၄ပါးနေတရား၄ပါးဆိုတာပြိဿတိဘာ၄ပါးလဲပစ္စည်း၄ပါးပြန်ပြောပါလေနဲ့ပစ္စည်း၄ပါးအဲဒါဒီကနေ့ဆံပြန်ပွဲလို့ဆိုတဲ့နေရာမှာပစ္စည်း၄ပါးဟာတော်တော်အကြီးကြီးမယ်ဆံမလုံလောက်ရင်သာတော်ပြန်ပွဲစီကားဖို့မလဲဘူးသင်္ကန်းလုံလောက်တော့မရရင်သာအောင်ကိုတော်စီပူဇော်နိုင်ဖို့မလဲအဲ့တော့ဆင်းဆင်းလုံလုံလောက်တော့မရှိရင်လည်းပဲကိုတော်ဒီစာမကျက်နိုင်ဘူးအဲ့လိုရှိနိုင်တယ်။ကြောင်းအလုံးလောက်မရှိရင်လည်းပဲသံဃာကိုဆက်လာအောင်မထမ်းနိုင်ဘူးမမွေးနိုင်ဘူးပေါ့။အဲ့ဒီတော့အရင်ကြီးတဲ့ပစ္စည်း၄ပါးသာသနာမှာဒါပဲသိခိုးပြီးတော့မှပရိယပတိပလောက်ကြရတာဆိုတော့အဲ့ဒီနေရာ၄ပါးကိုမိဒ္ဒယ၄ပါးကိုအာပိရိအနေနဲ့ဒီကနေ့ဘုန်းကြီးတို့ကဒါနကထာလောက်ပဲဟောပါမယ်လေမိဒ္ဒယဘာကထာပါလဲဒါကြောင့်ဘုရားဟောကြားတော်မူတဲ့ဒေသနကမဒေသနာအစီအစဉ်မှာ6မျိုးဟောတော်မူတဲ့အစီအစဉ်ရှိပါတယ်ဒါနကထာသီလကထံသက္ခကထံကာမနာအာတိနဝနိခံမေအာနိသံသံသတုသိစကထံပိဿယကထာ6ပါးတဲ့ကထာပဲ2ပါးလဲဒါနကထာယသီလကထာယသက္ခကထာယကာမနာအာတိနဝကထာယနိခမကထာယသစ္စာကထာရေပရိဒိုင်ကရာဘယ်နှပါ့ဟင်းသစ္စာကထာဆိုအမြင့်ဆုံးပဲပေါ့နော်သစ္စာကထာဆိုရင်သစ္စာ၄ပါးဟောတာအမြင့်ဆုံးပဲလူလူကုန်လုံးမှာအုတ်ခေါင်းကအမြင့်ဆုံးပေါ့လားအုတ်ခေါင်းအမြင့်ဆုံးဆိုတာဒီလူတွေတန်တာဆိုရင်ခေါင်းကိုတော်တော်ပြင်းနေကြနော်အုတ်ခေါင်းကိုတော်တော်ပြင်းနေအဲ့တော့အုတ်ခေါင်းနဲ့သမင်းစားတဲ့လူတွေကအများကြီးပဲသပင်ညဆိုင်နဲ့သပင်ပေါက်ဆိုင်နဲ့သပင်ပေါင်းတဲ့ဆိုင်နဲ့အဲ့ဒါမျိုးစုံလို့သပင်ဖြတ်တဲ့ဆိုင်နဲ့အဲ့ဒါကြောင့်များသပင်ကိုလေးလေးကောက်ကောက်လို့လေးလေးကောက်ကောက်သပင်ကိုဖြောက်အောင်လို့ပဲသူတို့တို့ကြ ကောင်းတဲ့သမင်းသားကြအများကြီးပဲအဲ့လိုမျိုးမျိုးလုပ်ပြီးမှဒီကောင်းပေါ်မှာယရနာမျိုးစုံတွေနဲ့တန်းသာဆင်ရတာအဲ့တော့ဘောရောရှိသီလာတွေကတော့အုတ်ခေါင်းကိုအမြင့်ဆုံးအမြတ်ဆုံးထားပြီးတော့အမြင့်ဆုံးတဲ့အုတ်ခေါင်းကိုသိပြီးတော့တန်းသာဆင်ရတာဒါရှိသီလာတွေရဲ့ဒုစရအနောက်ဘက်တိုင်းရောက်သွားတော့ခေါင်းကဆုဆုပွားပွားငှက်သိမ့်လို့ဖြစ်ပြီးတော့မလေးခြေကောင်းကြတော့မှခြေအိတ်တီရောဟာခြေကောင်းတစ်ခုလုံးလုံးနဲ့ဗနတ်တီရောစမ်းသာဆင်တယ်။နောက်ဘက်ကလူကြတော့ခြေကောင်းကိုသေးသေးချာချာအလတ်ဖြင့်စမ်းသာဆင်တယ်။ခေါင်းမဖြစ်။အဲ့ခုဘာတင်ရရင်ခေါင်းကိုလေးလို့စဉ်းစားကြည့်။ဘိုးဘလူတွေကအောက်ဆုံးရောက်ဘိုးကြီးတို့ကအမြင့်ဆုံးရောက်။အဲ့တော့အလဲပိုင်းကျန်နေလို့မတော်ဘူးထင်တယ်။အဲ့တော့ပြောရင်လည်းသစ္စာကတ္တဆိုတာအမြင့်ဆုံးပဲသစ္စာလူပါတရားဆိုတာဘာလဲအဲ့ဒီတော့အမြင့်ဆုံးသစ္စာလူပါတရားကိုဟောရင်အုတ်ခေါင်းအလတ်တည်းသာသာဆင်းသလိုဖြစ်ပါလေအုတ်ခေါင်းကိုသိလန်းအောင်ပြင်ထားပြီးတော့မှအောက်မှာပစိုးတမိန်မလုံးဘူးဆိုရင်တော့ကြီးလို့မကောင်းဘူးလို့ဒီတော့ဒီကနေ့ဘုန်းကြီးတော်ကပစိုးလေးတမိန်လေးဆင်းတဲ့အနေနဲ့အောက်ခြေသားကဒါနကထာလောက်ပဲပြောပါလေတဲ့အမြင့်ဆုံးသစ္စာကထာများတော့ဝိပဿနာကမ္မဋ္ဌာန်းသိရဆရာကြီးတွေကဟောတော်မူကြတာဖြစ်ပါတယ်ဘုန်းကြီးတို့ကတော့အောင်သားလေးကဒါနကထာပဲနည်းနည်းပြောအောင်ဉာဏ်ကြီးလည်းမပြောပါဘူးဒါလည်းနည်းနည်းပါပဲသိသားကြီးမှတ်တာဘာကထာလဲလဲအဲကထာ6ပါးမှဒီကနေ့ဒါနကထာမတ္တဒုက္ခပရိစ္ဆာကပပိစေဝိပုလံဒုက္ခသစေမတ္တဒုက္ခံဒီရောပပတံဝိပုလံဒုက္ခမတ္တဒုက္ခပရိစ္ဆာကပပိစေဝိပုလံဒုက္ခသစေမတ္တဒုက္ခံဒီရောပပတံဝိပုလံဒုက္ခပါရဝနှလုံးကြောပြောင်းသူတော်ကောင်းပေါင်းတော်မတ္တဒုက္ခပရိစ္ဆာကအနည်းငယ်မြတ်သောစည်းစိမ်ဥစ္စာကိုဆွလွန်ရခြင်းကြောင့်ဝေပုလံဒုက္ခကြီးကျယ်များမြတ်တဲ့စည်းစိမ်ချမ်းသာကိုပပသသပပတောကောင်းစွာမြော်မြင်းသိခြင်းပြီးတဲ့ဆိုရင်ဝေဘုံလံဒုက္ခကြီးကျယ်များမြတ်တဲ့ဈိသိချမ်းသာကိုသမ္ပတံသမ္ပတံတော်မျိုးမြင်မိတဲ့ဒီတော့ပညာရှင်တွေမတ္တဒုက္ခဝေဘုံလံဒုက္ခကြီးကျယ်များမြတ်တဲ့ဈိသိချမ်းသာကိုသမ္ပတံသမ္ပတံတော်မျိုးလင်းတောင့်တလည်းမျိုးမြင်တောင့်တလည်းမျိုးလင်းတောင့်တလည်းမျိုးမြင်ဆင်ခြင်လည်းမတ္တလောကနေရဲ့မြတ်ရှိတဲ့စည်းစိမ်ချမ်းသာကိုသစေသတိရာကောင်းစွာမသွေဆွလွတ်တော်မူကြကုန်ရသည်တည်းပြိသာဗံဘုရားကောင်းတို့အနှင်းငယ်ကလေးမြတ်ဆွလွတ်ပြီးတော့ဒီကျဲစည်းစိမ်ချမ်းသာကိုမျောမြင်မိတဲ့ဆိုရင်နဲ့နည်းနည်းလေးဆုံးလို့ရပြီကြီးကြီးကျယ်ကျယ်အကျိုးဖြစ်လိမ့်မယ်လို့မြင်မိတယ်ဒီစကားနားမလည်ဆရာဘာမှမရှိပါဘူးနော်ဘယ်လိုပြောလိုက်တာလဲနည်းနည်းလေးဆုံးလို့ရတယ်ရမယ့်အကျိုးကကြီးကျယ်လေလို့မြင်မယ်ဆိုရင်မတ္တဒုက္ခပရိစ္ဆာကပပိစေဝိပုလံဒုက္ခနေနေကလေးဆုံးလို့ပြီးတော့မှမြင်ရကြည့်ရမယ်လို့ပြောနေတဲ့ဆိုရင်အဲလိုနေနေပြဆုံးလို့ခြင်းဖြင့်ကြည့်ချင်စည်းစိမ်ကိုမျောမြင်မိတဲ့ဒီတော့ပညာရှင်ပြီဝေပုလံဒုက္ခကြည့်ချင်တဲ့စည်းစိမ်ချမ်းသာကိုသံပတံတော်မျောမြင်တောင့်တရဲ့ကြည့်ချင်တဲ့စည်းစိမ်တွေကိုမြော်လင့်ပြီးတော့ဘာလုပ်မလဲမတ္တသူခံလေးငယ်မြတ်သောစည်းစိမ်ချမ်းသာကိုစသည်စသည်ရာကောင်းစ ပါစေကောင်းသတည်းဒီကျေသောအကျိုးစီးပွားကိုမျှော်မြင်မိတဲ့ပုဂ္ဂိုလ်အနည်းငယ်ကလေးစွန့်လွတ်ပြီးတော့ကြီးကြီးကျယ်ကျယ်အကျိုးကိုမျှော်မြင်မိတဲ့ပုဂ္ဂိုလ်သည်အဲဒီကြီးကျယ်တဲ့အကျိုးကိုမျှော်ပြီးတော့နည်းနည်းပြီးတော့စွန့်လွတ်နိုင်ရမယ်တဲ့အဲ့ဒါဟာဓမ္မုပတိသတရားဖြစ်ပါလေပရိသတ်ကြီးဓမ္မုပတိသသွန်ကြည့်လိုက်ဓမ္မုပတိသတဲ့ပြန်ပြောเออสกาตะลงยะก็ธรรมุปริตธรรมะอุปริตหลุดได้ชื่อบาเลยธรรมะสิอุปริตอุปริตဆိုတဲ့ตะลงหาลั้นญูดีๆไปยะธรรมุปริตဆိုราธรรมะสิโลกะนี้เอตวยลั้นญูဖြစ်ပါတယ်เอ้ออุปริตหลุดဆိုတဲ့ตะลงนี้ลั้นญูแจအဲဒီလမ်းကြောင်းကျဲဆိုတဲ့ဥပရိသဒီပါဠိစကားကိုဒီကနေ့လူတွေကသတ်ကိုဖြုတ်ထားပြခဲ့တယ်ဘသူဖြုတ်ပြမှာမသိဘူးအဲဒီလူကိုရှားတယ်ဥပရိတဲ့ခေါ်တယ်ဝိဉ္ဇကားကပါလေဥပတိသလမ်းကြောင်းကျဲဟုတ်လားအဲဒါလမ်းကြောင်းတော့ဟိုလူပြောဒီလူပြောပြောတာတွေနဲ့ညွန်တာမဟုတ်ဘူးတဲ့ပရိသတ်ကြီးမြတ်ဗုဒ္ဓဟောတဲ့ဓမ္မဖြစ်လမ်းကျွန်းလာပါ။ဘာဖြစ်အဲ့ဒီဓမ္မကဘုသူဟော။မြတ်ဗုဒ္ဓဟောကြားတဲ့ဓမ္မဖြစ်လောကကြီးကိုဘာလို့ပြီးသလဲလမ်းမြောင်ပြီးတယ်။ဓမ္မရဲ့ဒီပေကူကဒီလောက်ကောင်းနေတာနော်။လောကကြီးရဲ့လမ်းမြောင်လို့ဒီပေကပါ။ကိုယ်ဒီမှာညွန်လိုက်ပြီးဘယ်နဲ့ညွန်လိုက်သလဲလို့ဆိုနေနေကလေးဆုံးလို့ပြီးတော့ကြီးကျယ်တဲ့အကျိုးကိုမြင်အဲ့ဒီကြီးကျယ်တဲ့အကျိုးကိုမြင်တဲ့ပုဂ္ဂိုလ်ဒီကြီးကျယ်တဲ့အကျိုးကိုမျှော်ပြီးတော့နေနေပြီးတော့မလုပ်ကြလဲဆုံးလို့ကြပါတဲ့အလူခံဌာနကတရားကြီးကြီးဩဟိနေတာလေကြောင့်ခုလာပြီးပြိဿကြီးကြီးကျယ်တဲ့အကျိုးကိုမြင်လို့ရှိအဲ့တော့ပြောမှာတော့မလူကျယ်တဲ့လူကမမြင်ဘူးကိုတော့ဘုရားကျောင်းလောက်ပါဘုရားကြီးကျယ်တဲ့အကျိုးကိုနည်းနည်းလေးဆုံးလို့ပြီးတော့ကြီးကျယ်တဲ့အကျိုးကိုမြင်လို့ရှိရင်အဲ့ဒီကြီးကျယ်တဲ့အကျိုးကိုမျောပြီးတော့ဘာလို့ရမလဲနည်းနည်းတော့ဆုံးလို့ရပါမန္တကဘုံတစ်ခုရှိတာပဲထောင်းမြင်ရင်ဓာဆွတ်ဒီလိုပြောတာအဲ့တော့တထောင်ကသိတံမှုရှိသေးတဲ့ခေတုံးကတော့ထောင်းမြင်ရဆွတ်ပြောတာပေါ့ဒီကလေးအဲ့ဒီစကားကိုပြင်ရရင်ကောင်းမလားမသိဘူးဟဲ့လားအေးမင်္ဂလာစုပဲလောက်မြင်လို့ရှိရင်တော့50ဒေသာတော့ဆုံးလို့ကြာမင်းလို့ဆိုရင်ကောင်းမဲ့ထင်တာပဲဒေါ်လာ3000လောက်မြင်လဲလို့ရှိရင်တရားတစ်ထောင်ဆုံးလို့ကြာအဲ့လိုပြောမယ်ဒီပြေရောက်သွားတယ်တထောင်ရဲ့တန်ဖိုးကနည်းလုံးလို့ဒီကလေးကပါဘာပဲဒီဗမာစကားရဲ့ဒီစကားပုံလေးကြီးပေါ်လာတာကဒီပါဠိတော်များကိုကြည့်ကြည့်ပြီးတော့ဖြစ်လာတာများပါတယ်နော်ရမြင်ရင်ပါဆွနဲ့ဆိုတော့အလိုက်သိလောက်တဲ့လူတွေဘုန်းကြီးကြောင့်လည်းပြောတယ်လိုက်ပြောတာအဲ့ဒါဘုန်းကြီးတို့ပြိဿနိုင်ပြီဆိုတော့သိကြတယ်ရမြင်ရင်ပါဆွနဲ့ဆိုတော့ထောင်ဆွနဲ့ရှုံးပြီရတာဆိုရင်တော့ကြွားရထောင်မြင်ရင်ပါဆွအဲ့ဒီလိုပြောမှာပေါ့ဗျာသူတို့ငိုင်းလားမငိုင်းလားစမ်းကြည့်တာတကယ်ငိုင်းနေတဲ့လူတွေသိကြသွားတယ်ထောင်းမြင်ရင်ပါဆုံးညာမြင်ရင်ဆယ်ဆုံးအဲဒီလိုလုပ်ရင်တော်သေးတာပေါ့ဗျာအဲ့ဒါဆိုတော့ရှိရင်သူတို့မအေးသေးဘူးဆိုတဲ့သိပေးရကောင်းပြီဒါဒီပါဠိတော်ရှိတဲ့အတိုင်းအဲ့ဒီစကားကိုဖတ်လာမတ္တဒုက္ခပရိစ္ဆာကပတ္တိစေဝိပုလံဒုက္ခသဇိမတ္တဒုက္ခတိရောပပသံဝိပုလံဒုက္ခံမတ္တဒုက္ခပရိစ္ဆာကနေငယ်ကလေးများဆွလို့ရတဲ့အတွက်ကြောင့်ဝိပုလ္လဒုက္ခကြီးကျယ်များမြတ်တဲ့ချမ်းသာဒုက္ခတွေကိုသံပါဒသပတ္တတော်ကောင်းစွာမျိုးမြင်သင်ခြင်းမိတဲ့ဆိုရင်သေပ္ပိယကိရိများတွင်းမြင်ရတဲ့ဆိုရင် ဝေဘောလံဒုက္ခံကြီးကျယ်ရစီသည်ချမ်းသာရေကိုသမ္ပတ္တံသမ္ပတ္တံတော်သောသောမျိုးဖြင့်အသိဉာဏ်ပြီးတဲ့တိရောပညာရှင်သည်မတ္တဒုက္ခံအနေငယ်မြတ်ရှိတဲ့ရှိစိတ်ချမ်းသာရေကိုသံသံသတိရာကောင်းစွာမသွင်ဆုံးတော်မူကြကောင်းရာသတိဧကံသမယဘဂဝါရသကဟိဝိရတိဝေလူဝတေကလန္တကနိဝါပေဧကံသမယကရဗ္ဗဘဂဝါဘုသော၆ပါးသကင်းသဗ္ဗညောဘုရားရှင်ကောရမြတ်တိရာဇကဟိသံဃလောကကိုသွန်ချံတို့လိုရသကြောဆိုရဲရှင်မြို့တော်နာကကလန္တကနိဝါပေရှင်တဲ့ပေါင်းတို့ကောင်းပေမဲ့ပြင်းပြီးတော့သာကျဲလို့မွေးမြူသာတော့ဝေလူဝတိဝါရောဤပိုင်ရတဲ့ဝေလူဝံဆိုတဲ့အကြောင်းအရာမှာဘုရား၆ပါးသခင်မယားရှင်တော်တော်မြတ်ရာသတော်ပြီးမဝေလူဝံချောင်းတော်မှာကိန်းအောင်တော်မူနေစေကာလအဲ့ဒီတရားတွေကကိုဟောကြားတော်မူတယ်ဘိသာရဲ့သာတိုင်းရဲ့ဘာမြို့တော်ကဘာကြောင်းတိုင်းလဲမိခွန်းနဲ့အများကြီးတာနော်ရာဇကျိုးဘာမြို့တော်လဲပါဠိတော်မှာရာဇခဟခေါ်တာကိုဗမာမှုဖလယ်လေးအခါကျတော့ရာဇခဟကိုရာဇကျိုးဒီလိုသွားတယ်ဒီရစလုံးစလုံးဗမာတွေပထွင်တော့ပဲနဲ့ဒီပါဠိကိုပဲကိုယ်စလုံးဖြစ်နေဝေစားလိုက်တာရာဇကဟာဘာဖြစ်တာလဲရာဇဆိုတာမင်းအဆက်ဆက်ရာဇပုံရိပ်အသေးသေးကမင်းအဆက်ဆက်ကဟဆိုတာကသိမ့်ပိုက်တယ်တဲ့မင်းအဆက်ဆက်အဲ့ဒီနေရာမှာနန်းဆိုင်တယ်လို့ပရိသတ်ရေးပြီးရှိတာနော်ဗမာပြည်မှာရှင်မယင်အဆက်ဆက်ကတနေရာတည်းမှာနန်းဆိုင်တယ်ဆိုတာရှိကုန်ရှိအာဘကုမလည်းရှင်မယင်မဲ့နန်းဆိုင်ဘူးတဲ့အာဘကုလည်းရှင်မယင်နေနန်းဆိုင်ဘူးဟာတောင်းဘူးအတရကြအင်းဝအာဘကံအမရဘူးကမန္တလေးရှင်ဘူးရှင်မယင်နေနန်းဆိုင်တာနန်းနေရှိရှိရှိရှိပြီးတော့မကောင်းလားဟောရရာဇကဟံရာဇကျူဆိုတဲ့နေရာကြတော့မဂရတိုင်းမှာတက်ကြတဲ့ရှင်မယင်တိုင်းကဒီရာဇကျူဒီနေရာမှာကြီးပဲတက်တက်ပြီးတော့ရှင်မယင်လုံးနန်းဆိုင်သွားကြတာမင်းအဆက်ဆက်သိမ့်ပိုက်တဲ့မြို့ကိုလို့ခေါ်တာရာဇကဟဝေပௌလတောင်ရေဝေပါရတောင်ရေပတဝတောင်ရေဣတိဣတိတောင်ရေဂိဇကုတောင်ရေလို့တောင်ဟန်းလုံးယံနေတဲ့မြို့ဘိသရေပါတောင်နေတဲ့လဲအဲ့ဒီတောင်နေရနေတဲ့မျိုးဝေပௌလတောင်ဝေပါရတောင်ပန္ဒဝတောင်ဣတိဂိလိတောင်ဩဘိဂိဇကုတ်တောင်တောင်ငါလုံဝေပௌလမြောက်ဖက်နာမှာခေသကုတ်ဆိုအရှိပဲပတ်သွားတယ်ဣတိဂိလိဆိုအရှိတောင်ပဲပတ်တယ်ပန္ဒဝတောင်ဆိုအနတ်တောင်ပဲကဝေပါရတောင်ဆိုအနောင်နဲ့အနောင်မြောက်ကအဲ့လိုတောင်ကြီးငါးလုံးဝိုင်းနေတယ်အလဲကောင်းမှာမြို့အိဒါကြီးမြို့ရိုးကြီးကျုံးနေပြီးဆောက်ဆရာကိုမလိုတော့ဘူးအဲ့ဒီတောင်ကြီးကြီးဝိုင်းထားတာနဲ့ကိုအလဲကောင်းနန်းတော်ကြီးနဲ့မြို့တော်ကြီးကလုံခြုံရေးကောင်းပြီလားတဲ့တောင်ဆောင်တွေနဲ့တောင်ထိပ်တွေမှာအဲ့ဒါပြန်အိုးတွေပြည့်စင်နေဆောက်ပြီးတော့စစ်တပ်တွေနဲ့ဝိုင်းတာအလဲကောင်ရှင်မင်းတန်းတော်ကြီးဆောက်မဂရတိုင်းမှာရှင်မင်းတွေတက်တိုင်းတက်တိုင်းသူတို့နန်းတော်ကိုအိမ်မှကြီးဆောက်ကြတာဆိုတော့ဒါကိုခေါ်တာရာဇာကဟနော်အေးအဲ့ဒီရာဇကျိုးဆိုတဲ့ရှင်မျိုးတော်မှာဗိမိသာရမင်းနန်းနန်းတန်လို့အောက်ချုပ်လို့နေနေဆုံးမှာဘုန်းကြီးတို့မြတ်စွာဘုရားကိုယ်တော်ပြဘုရားဖြစ်တော်မူပြီးရှင်းလာအကြာမှာပထမဆုံးရောက်တယ်တဲ့ဘိဒါကြီးရေဘုရားပြည်ပြီးတော့ရှင်းလာကြဆိုတော့ဘယ်နေ့မှရောက်လာတယ်လို့ပြောနိုင်တယ် ဒါကြောင့်လာတော့အိပ်ပြီးတော့ခြေကိုဆောက်အောင်မယ်ဘလောက်စားကြည့်တယ်စားလို့တော့ကြည့်ရင်ကြည့်မယ်နော်တရားသုံးနေသက်ကြရင်ကျောင်းဘုရဝေလသံဃာရကောင်းမဇ္ဈိမဇ္ဈိနိုင်ရင်ဘုံဘုံဗုဒ္ဓနေလမ်းကြီးလေကဆုံးနဲ့တရားသုံးခုကဆောင်လာပြီမှာဘုရားဖြစ်တယ်ဒီလိုမဟုတ်လားအဲ့ဒီကနေရှိကုန်လမ်းပြီးတော့ရှိလိုက်မယ်ဆိုရင်ရှိလာဆိုတော့ပြာသူလမ်းပြီးနေဟာရှိလာပြည့်တဲ့နေပဲကဆောင်လာပြီမှာဖြစ်တော်မူတဲ့ဉာဏ်ဆောင်မြတ်ဘယ်မှာရှိလာတော့ပြည့်တယ်ပြာသူလမ်းပြီးနေမှာဘုရားရှင်ရာဇဂုံရောက်တယ်ဘုရားဖြစ်ပြီးရောက်တာပထမဆုံးပဲအဲ့ဒါဆိုရင်ဘုရားပြတော်မူပြီးတဲ့နောက်နလအကြံမှာဓမ္မစကြဒေသနာဟောတယ်မိဂရာဟုပါရမီမှာတဝရပါရမီမိဂရာဟုမှာသရေသုံးလို့ယဟန်တော်ပါ60ရအဲ့ဒီဝါကျွတ်ချင်းနဲ့သံဃာ60ကိုဓမ္မတခကြီးကြွကြသာသနာပြုဆုံးပြီးတော့ဓမ္မဒုဒ္ဒခကြီးလွတ်တော်မူသောကိုရော်တိုင်းလည်းပဲမိဂရာဘုံဝါကျိုးချိန်ကနေတည်ရည်ရည်နဲ့ခရီးသွဲလာခဲ့တာဝါကျိုးချိန်ဆိုတော့လေးမျိုးလာပြီးတော့တင်းရက်ကစပြီးတော့ခရီးသွဲတယ်နော်အရာမိကနေလေးကျော်လာပြီးတော့တင်းနေမှာတည်ရည်ရည်ထွဲထွက်ပြီးတော့ကြွတော်မူလာခဲ့တာကပ္ပတိကတောင်းအုပ်ဖြတ်ဥရဝိလတောင်းအုပ်ကြီးဖြတ်ကယာသီသတောင်းအုပ်ကိုဖြတ်ပြီးတော့ပြင်းပြင်းပြင်းပြင်းကြွတာရင်းကြောတော်ဘုံနဲ့တော့အရိဒာကြီးဇာတုလဆင်းလေးမှာဥရဝိလရောက်ဥရဝိလကဆက်ပြီးတော့ခင်ကြီးတွေယသိမ့်ကြီးတော့ရှင်တကောင်တော့ကိုနေရင်စရာမှာအာဒိတ်တပြိယာယသုတ်တန်ကြီးဟောဆက်လက်ပြီးခင်ကြီးကြွတာယဟန္တာတစ်ထောင်ချံရလို့ဇာတုလကြီးကြီးကြတော့ရာဇဂုံဝင်ပါဘူးတဲ့ခင်ကြီးစဉ်အကြံဉာဏ်လေးမှန်းကြည့်လိုက်ပေါ့ဟုတ်လားရသည်ရောဝင်တော့ရသော်ဘုရားထံတော်ဥယျင်ကြီးမှာနာမည်တော်မူတယ်ဘိဓာကြီးသမန္တသာမင်မြူတော်လေးထဲမှာဘုရားနာနေတော့သမိသာရမင်းကြီးသတင်းကြားတယ်သမိသာရမင်းကြီးကဟာဘုရားကြွလာပြီသတင်းနဲ့ကြားရောထွက်ကျူရန်တဲ့လူပေါင်းတသိန်းနှစ်ပေါင်းနဲ့ထွက်ကျူတယ်ဘိဓာကြီးဘယ်လောက်လဲဘုရားကျူတာသာသာဥယျင်နဲ့လူပေါင်းသသိန်းသပေါင်းနဲ့ဘုရားနဲ့တွေ့ကြတယ်။ဘုရားတော်တော်ကဘိညာဉ်ချောင်းပန်းရတဲ့ယဟန္တာကြီးကြီးဘယ်လောက်ပါလာလဲ။တစ်ထောင်။နောက်လိုက်အချမ်းအရံလည်းပဲအင်အားကောင်းတဲ့တောင့်တင်းနဲ့နော်။ဘုရားတို့မျိုးအဝင်ကြတော့လည်းဘယင်ကိုယ်တိုင်ခွင့်မကြိုဘူးလား။ဘယင်ကလည်းတယောက်တည်းခွင့်မလာပဲနဲ့ပရိသတ်ကြီးဘလောင်းနဲ့ကြိုတာလေ။အဲအဲ့ဒါကဘာပြောချင်တာလဲလို့ဆိုတော့ညဇောဘုရားရာဇကျူအဝင်ဟာအလွန်လှတယ်ပရိသတ်ညဇောဘုရားရာဇကျူကမဝင်မီကလေးကရာဇကျူမှာဒိဋ္ဌိဆရာကြီး၆ယောက်တို့အကုန်လုံးစခန်းချထားပြီးကုန်တယ်ဒိဋ္ဌိဆရာကြီးတွေဘယ်နှယောက်ဒိဋ္ဌိဆရာတွေကရာဇကျူတောင်ကြီးတွေပေါ်မှာအကုန်လုံးလွှမ်းမိုးပြီးတော့စခန်းချပြီးကဒိဋ္ဌိတွေသောမောကညံ့နေတာပဲအဲ့ဒီမြို့ဘုဘယဝင်လာပြီဆိုတော့တိတိတွေကဟိုလိုဒီလိုလောက်ပြီးတော့ဘုရားကိုအတော့ကျစ်ပြီးသိပေးခြင်းတယ်ဒါပေမဲ့ဘုရားနောက်ကဘသူပါတန်ဃာတော်ပေါင်းသက်သာဘိညာဉ်ပုဂ္ဂိုလ်ရင်းကြီးပြီးဆိုတော့တိတိတွေကနည်းနည်းရှင်းသွားတယ်ဘဝမစနဲ့ဤနောက်ကဘုန်းကြီးတစ်ထောင်ပါလာတယ်အဲ့ဒီကိုရိုဒီကတော်ထက်တယ်ဆိုတော့တိတိတွေနည်းနည်းကြောက်သွားအဲ့လိုနေနေတော့မှရှင်ရှင်ကြီးကထွက်ကျူလိုက်တာပရိသတ်ကြီးအကျိုးဆုံးမှလူလူပရိသတ်မူမသေနာပရိသတ်ကုန်ထွက်တာလောက်လေလူပေါ့ဟာဘယင်ကိုယ်ရင်ထွက်ကျူတာနော်ဘုရားမကောအနောက်ချက်မပင်းနဲ့လူပြီးတော့တိဋ္ဌိတွေအဲဒီမှာမှပရိသတ်ကြီးငြိမ်သွားကြတာလေညာအဲ့တော့ပြီးတော့တစ်ခုတစ်ခုမျိုးတစ်ခုတစ်ခုကိုဝင်ဝင်သွားလို့ရှိတယ်အဲဒီလိုအကျိုးဆိုးအစီအစဉ်လေးတွေကပြိတ္တကြီးဘုတံဘလောက်တံခရီးရောက်တော့ရောက်တာတွေအများကြီးရှိတယ်နော်အေး ဒါလည်းကြောဘုရားရှင်ဝင်တော်မူကံကအလွန်ကျက်ပြည့်ဖြစ်အဲ့ဒါဓာတော်ဥယျာဉ်နဲ့တွေ့ဘုရားကတရားဟောလူပေါင်းတသိန်းနဲ့တသောင်းသောတာပန်ဖြစ်သွားတယ်တဲ့ဘယ်ကြီးနဲ့သောတာပန်ဖြစ်ဘယ်လောက်လဲသောတာပန်ဘယ်လောက်ကြံခဲ့အဲ့ဒါစဉ်းစားစရာရှိတယ်ညသောဘုရားတရားမွေတသိန်းတသောင်းသောတာပန်ဖြစ်ပြီးတော့ဒီလူတသောင်းကဘယ်နဲ့ကြောင့်ကြံကြံပါမှကြံနေရခဲ့သလဲအဲ့ဒါကိုစဉ်းစားနေတာဘုန်းကြီးတော်ဂုတိအပြည့်မတွက်သေးဘူးရှင်ပေါကံကအဖြေပေးရင်ဘုန်းကြီးကဝမ်းမြောက်ဝမ်းသာလက်ခံပါလား။ညသောဘုရားတရားဘုရားတပေါင်းလောက်ကျွတ်တန်းဝင်ပြီးတော့သသိန်းကျော်ခြံခဲ့တယ်ဆိုရင်တော်သေးတယ်။ခုတော့သသိန်းတပေါင်းကျွတ်တန်းဝင်ပြီးတော့မှတပေါင်းခြံရစ်တာ။အဲ့ဒီလူတပေါင်းကဘယ်သူလူတွေများလဲဆိုတာကိုဘုန်းကြီးကစဉ်းစားနေတာစဉ်းစားနေတာ။ညသောဘုရားတရားဟောတော်မူတဲ့နေရာကဘယ်နေရာလဲ။ထံတော်ထံတော်ပရိသတ်အဲ့ဒါဖြစ်ခြင်းဖြစ်နိုင်တယ်ဘောထံတော်တွေဟောခြေဘင်းကတရားဟောကုလို့နာလို့ကောင်းဆုံးနောက်ဘင်းကလူသမောင်းကတခုမဖြစ်ခြင်းဖြစ်မယ်ဟုတ်လားအဲ့တော့ကုလည်းပဲဘုန်းကြီးတို့ကဒီပရိသတ်နဲ့ပုံနဲ့ဟောနေတော့ဟိုနောက်ဘင်းကဖြစ်ခြင်းဖြစ်နိုင်တယ်ဥပါလူတော်ကြည်ခဲ့တာရှိသေး။ဒါစဉ်းစားကြလေးတွေကိုစဉ်းစားကြတာပါ။ဒါပေမဲ့မပါတော့မပါဘူးပေါ့။ကြံခဲ့တာတော့အမှန်ပဲ။အဲ့တော့ဘယ်ကြီးမိမိသာရကတရားမောကြီးနဲ့ပြီးသွားရော။ညတော်ဘုရားခံတော်တဲ့တော့မနေပါနဲ့ဗျာတဲ့။ဘယ်ကြီးကရောက်ပြီ။ဒါဆိုလည်းရေးပြီးတော့ပြီးဖြစ်နေ။ဟာခံတော်တဲ့မနေရင်ဘယ်နေရမလဲဆိုဝါတော်တဲ့ဒီပါ။ဘယ်တော်တယ်လဲ။အဲ့ဒါနဲ့ဝေလူဟောဆိုတာဝါရောကြီးပြိဿယဝေလူဝန္နဖတ်ကြည့်လိုက်ဒီစလုံးကိုဘယ်လိုပါမလဲဝေလူဝန္နပြန်ပါဝန္နဆိုတာတော့ပေါ့နော်ဘယင်းကြီးအပန်းဖြေတဲ့ဝါရောဥယျအဲ့ဒီဥယျထဲမှာကဘွဲယုံရှိတယ်စားဘွဲယုံရှိတယ်အဲ့ဆောင်နေရှိတယ်နားဆောင်နေရှိတယ်အဆောင်နေများကြီးဘယင်ပြိုဝဲစားတဲ့နေရာသမေသာပြကြွလာတော့ဘယင်ကြီးကအဲ့ဒီအဆောင်ဒီအကောင်လုံးကိုကြောင်းအဖြစ်ပြောင်းလဲပြုပြင်ပြီးတော့မှဘုရားနဲ့သံဃာအားပင်ပြီးတော့ဒီမဟာဗန္ဒီဝေလူဝဒံအာရမံဗုဒ္ဓဗမုက္ခတာဘိက္ခုသံဃတာသမီးဗန္ဒီဘဂဝါဘုန်းတော်ကြီးတော်မူသောဘုရားသောဆရာအန်တပည့်တော်ဘုရားတပည့်ဗေမိသာရသည်ဟာဘုရားတပည့်တော်ရသောဒီမောမဂဒတန်ရသောရှင်ပြတော်မှာမင်းလုံးလုံးအောက်ချုပ်နေတဲ့ဗေမိသာရရှင်မင်းသည်ဤမံဝေလူဝနံအာရမဤဝေလူဝံခေါ်ဥယျင်တော်ကြီးကောဗုဒ္ဓဗမုခသောဒီကုသံဃာသာဘုရားအမှုရှိတဲ့ယဟသံဃာအပေါင်းအားဓမ္မိဘုရားတပည့်သရာပွေပြုပေးလူလည်းရပါတော့ဒီရှင်ဘုရားဘိသာဝံဘုရားကတော့ရာဇဇောတိဘယေဘိမိသာရတိဘုရားရှင်တော်တော်များအပန်ဥယျာဉ်ကြီးကိုကြောင်းလုံးရင်လူရာဘာဥယျာဉ်ကြီးကိုဝါတော့ဥယျာဉ်ဝေလူဝနာခေါ်တယ်ခေါ်ကြည့်ကြဟောသာဝတိရောက်သောပြန်သောအနာဂတိသတိကဇေတဝနာကိုလူတယ်သာဝတိကြတော့အနာဂတိကပါလူတာဇေတဝနာတယ်နော်ဝေသာလီရောက်ပြန်သောနိစ္စဝီမင်းနေကဘုရားရှင်ကိုယ်တော်မြတ်ကိုကြောင်းလူပြန်သောမဟာဝန္ဒရေပရိသတ်ရေလာပြန်ပြီဘာဝန္ဒလဲဘာဝန္ဒလဲဘုရားကျောင်းတော်တွေကဝန္ဒဝန္ဒတောအုပ်တွေကြီးပဲလို့သိရမှာနော်အဲဒီစလုံးလေးတွေကပြောပြနေတာဘုရားကျောင်းတော်တွေအကုန်လုံးဘယ်ထဲမှာရှိလဲတောအုပ်တွေထဲမှာရှိပဲရာဇဂုံမှာဘာဝန္ဒဝေလူဝန္ဒသာဝတိကြတော့ဘာဝန္ဒဒေတာဝန္ဒဝေသာလီရောက်ပြန်တော့မဟာဝနရေ အဲ့ဒီရာဇဂုမျိုးအလဲကောင်းမှရှိသေးတယ်ပြိဿယဆရာကြီးဇီဝကကသူပိုင်တဲ့တည်းရဲ့ဥယျာဉ်ကြီးကြောင်းတယ်ပြီးတော့ဘုရားလူပြန်တယ်အဲ့ဒီကြောင်းတယ်ကြီးခေါ်ပြန်သေးတယ်အံဘဝနာဘာဝနာလဲဩသရတော်ကြောင်းတိုင်းတဲ့ပြိဿယအဲ့ဒီဇာဇီဝကကြောင်းတဲ့ဟာသရတော်ကြောင်းတိုင်းနော်ဝနာဝနာနဲ့လာတယ်သေဝိသားကြကောင်းတာလေးတွေပြိတ္တကြီးသိစေဖို့ပါအဲ့တော့ဝိလုဘောမင်းကြောင်းမှာမြတ်စွာဘုရားဂိမ်းအောင်လို့နေနေတော့မှာဘုရားကြီးတော့ပြောပြမယ်ဝိတုတော်လေးတစ်ပုဒ်ပါရှင်ကြီးမပြောပါဘုရားခင်ပြီးတော့မှာပါနော်ဘုရားခင်ပြီးတော့မှာလဲပြောတယ်ဘုရားမှာကြောင်းတယ်ရုံပဲရှင်ကြီးလိုက်ဘာကြောင်းတယ်တော့လဲဝိရောကြောင့်တည်းယုံမင်းရှိသေးတယ်နော်မရခင်ပြီးမှာပါရသာဘုရားရသကြောပြေမောဝိရောကြောင့်တိုင်းမှာခယောဆံပြောမွေးလျော်ရင်နေတော်မူတဲ့ကာလဣဒာရင်ရသကြောမျိုးမှာရာဇကဟသစ္စီနောသစ္စီမခေဟေရာဇကဟသစ္စီနောရသကြောတတိယသစ္စီမခေဟေနောက်ဆွဲနာမရသရောသတိရဲ့အိမ်နောက်ဘေးကတိုက်တန်ရံလေးကိုမိပြီးတော့ပြိတ္တာရောဒီမှာကြည့်လိုက်ပုံသောနာမတာဘုံတသသပရိယဩတရသတိတံတယောဥပပကဥပပိကဟေသံသာသနာတော်သိတိတော်ရာဇဂုတည်းရပစ္စည်းမကေအိရဲ့နောက်ဆင်းမှာပုံသောနာမတာသောပုံနာဆိုတဲ့ခြေကျွန်းတယောက်တမ္ပပရိယသူပုံနာခြေကျွန်းရဲ့ဇနီးမယားတယောက်ဩတရသတိတံဩတရအမည်ရှိတဲ့သမီးကလေးတယောက်တယောက်သောယောက်သောဥပပကဥပပိကအရဏသောယသိကကိုယ်ဝင်ကြတဲ့ဥပါဒကဥပါတိကတို့သည်အဟေသောကောင်းစွာမသိရှိကြလေကောင်းသည်ဘုံနာဆိုရရင်သူရဲ့ဇနီးစဉ်ကြတော့နာမည်မပါဘူးပြိဿရေပါဠိတက္ကရာများမှာသံဃာကလေးကြတော့နာမည်ပေါ်ပြတာတဲ့ဥတ္တရာတဲ့သမီးလေးကတယောဂေဟမာနုဘကအဲဒီအိမ်မှာနေကြတဲ့သံဃာသာဘဘယ်နှယောက်ပါလဲ၃ယောက်ဘယ်မှာနေတယ်လို့ဆိုတော့ရာဇကကသစ္စည်းတော်ပစ္စည်းမှခေဟိရာဇကသတိရဲ့အိမ်နောက်ပါဠိနဲ့ဒီကလေးလို့ဆိုတော့တဲကုတ်ကလေးနဲ့အိန္ဒိယမှာတဲကုတ်ကလုံပေါ်တယ်။တိုက်ကြီးတွေနင်းကြီးတွေရှိသလိုအဲ့ဒီတိုက်ကြီးမှာတဲတွေကတိုက်တဲ့ကုတ်ပုံများ။တိုက်ပေါ်ကဆင်းလာတဲ့အဲ့လားအမျိုးသားအမျိုးသမီးအိန္ဒိယသူအိန္ဒိယသားသတိသမီးသတိသားတွေရှိလိုက်ရင်လည်းဟာနတ်ကြီးကများဆင်းလာသလားအောင်းမရတဲ့ကာရတဲ့ကြီးဘုကဆင်းလာတဲ့ကာမအမျိုးသမီးတွေကြီးလိုက်နေအသားကြီးကရှူလုံးကိုဝင်ပြီးတော့ဒုက္ခလုံးဝိပိတောက်နေတာပဲနော်ရကိုယ်တော်စီချပြီးတော့ဆင်းလာဝိပိတောက်နေတဲ့ကာကြီးတွေနဲ့ဟုဆိုမောက်တဲ့ပါအဲ့ဒီတိုက်ကြီးသားကတင်းစုတ်သေးဖို့ကလေးကြီးတွေကလည်းမိုက်ကုန်နေမှာကာတိကြီးရစ်ပြီးတော့စားစရာချောက်ပွင့်နေကြတဲ့ဟလာကလေးတွေရောလူကြီးတွေရောရှိလို့လူကြီးတွေကိုယ်တိုင်ပေါ်ကဆင်းလာတဲ့လူကြီးတွေနန်းကြီးကဆင်းလာသလားလို့ထင်ရပြီးတော့တိုက်ကြီးကတဲတဲကလူကြီးလိုက်ပြန်တော့ဩပိဋ္ဌာဘုံဆိုတာဒါများလားလို့အဲဒီလိုသင်ရလာအောင်ခန္ဓာချက်တစ်ခုကအိန္ဒိယမှာရှင်းရကရှိတာဟာဂုတိပဲပြိတ္တိုင်ဒီတော့ဒီပုံနဲ့ဆိုတဲ့လူတယောက်ရဲ့သူဇနီးရဲ့သမီးကလေးနာမည်ကဩတရာတဲ့သမီးသားဘသုံးယောက်သားကတတိယအိမ်နောက်ဆယ်မှာဗာနဲ့နေလေသေးသမီးနဲ့နေအိမ်ကြီးမှာမနေသာဘူးအဲ့တော့နာမည်လေးစလုံးကိုနည်းနည်းစစ်စစ်ကြည့်လိုက်အိမ်ရှင်ရောက်ကြတဲ့ကဒီနာမည်ဟာပုံနာအဲပြောဘယ်လိုလဲလဲ ဘာလို့ရံကုန်ရှင်မြို့တော်တခွင်းတပတ်လေးပေါ့လေရံကုန်ဣရိယာဏမိတ်မှာပုံနာဆိုတဲ့ကျွန်မကြီးတယောက်ရဲ့အကြောင်းကိုတော်တော်များများဟောတတ်ပြီးပြီပုံနာနာကြီးနှလုံးသိရေးချနဲ့ဖတ်ကြည့်လိုက်ပုံနာအမျိုးသမီးကြီးတယောက်ကျွန်မကြီးသူ့အကြောင်းဟောတတ်ပြီးတော့သူ့ဘုန်းကြီးတို့ကဒီကလေးသိကူရတဲ့ဩပုံနာအကြောင်းကိုပြောပြီးရဲ့ပုံနာအကြောင်းလည်းပြောရင်ကောင်းမယ်ဆိုပြီးတော့ဒီကလေးအဲ့ဒါလေးဝေးတာလားပုံနဲ့လို့နာကြီးနှလုံးသိဟိုဘက်ကရေးချက်မပါပဲနဲ့ဖပြန်ဖလိုက်အဲ့ဒါကြောင့်ကျမ်းတော်မယ်နာကြီးနှလုံးသိရေးချက်နဲ့ဖလိုက်တော့ပုံနာအမျိုးသမီးနာပါဠိစာပေရဲ့အံ့ဩစရာကောင်းတဲ့ကျွေဝတော်ပုံနာဆိုတာနဲ့တကယ်နဲ့ဒိဋ္ဌာအမျိုးသမီးပုံနာလို့ဆိုတာနဲ့အမျိုးသားအလိုလိုပြရတယ်နော်ဒီကကုရီကုရီဒေါ်ရီမာရီမစ္စရီမစ္စစ်ဒီကျေကုပလုံးပါဠိရတူခေါ။ပုံနာဒါယောက်ျားလားမိန်းမလား။ရှင်းတယ်ပုံနာဟာနော်မစ္စစ်ပုံနာနော်ဟာမစ္စာပုံနာလို့မစ္စရီမစ္စစ်စီလိုသေးလား။မလိုဘူးဒါပါဠိရကောင်းပုံပြိဿကျော်ရတဲ့ပုံသိရပေါင်းနဲ့ဆိုတဲ့အဓိပ္ပာယ်ကဘာရလဲဆိုသလိုရှိခြင်းပြည်စုံတယ်လို့အဓိပ္ပာယ်ရတယ်။ပေါင်းနာကိုဘာသာပြန်ရင်ပြည်စုံတယ်။ဘာပြည်စုံ။သူကအိမ်တော်ဘေးမှာတင်းဆုံးနဲ့နေတဲ့လူဘာပြည်စုံ။ဘာကြလဲမရှိဘူး၊အိမ်ကြလဲမရှိဘူး၊ဝတ်ကြလဲမရှိဘူး၊နေကြလဲမရှိဘူး။အဲ့ဒီရသေရောတည်းရဲ့အိမ်မှာကြီးကျုံအဖြစ်နဲ့တက်မွေးရတယ်တဲ့တည်းကလည်းနေပြီးအများကြီးပိုင်လို့လေထုံနဲ့လုပ်ငန်းနဲ့သက်မွေးတယ်။မိမကလည်းစံဖို့မောင်းထောင်းနဲ့သက်မွေးတယ်။သမီးလေးကလည်းအိမ်ထဲမှာဖွဲ့စည်းပကံစည်းနဲ့သက်မွေးရတယ်။တတိယအိမ်မှာပုံနာတို့တောင်းပြီးသားပါ။၃ယောက်သား။ဘာပြည့်စုံ။ဘာမှမပြည့်စုံဘူး။နာမည်ကတော့ကောင်းတာ။ပုံနာ။ဘာသာပြန်ရင်ဥပြည့်စုံလို့အဓိပ္ပာယ်ရ။ဥပြည့်စုံ။နာမည်ကတော့ပြည့်စုံတာလူတကယ်ပြည့်စုံရဲ့လား။လုံးနဲ့နာမည်နဲ့မလိုက်တာဒီလိုပဲအများကြီးပဲကိုပြည့်စုံနဲ့ဘာမပြည့်စုံတောင်းဝေရှင်မေဝေရှင်ဆိုတော့မင်းဗန္ဓကြီးတို့ရဲ့ပိုင်လေးမျိုးပေါင်းမိတယ်ဆယ်ပြားစီတောင်းမှုရှိတောင်းဝေရှင်နာမည်တဲ့ကောင်နော်တောင်းမှုအမေအရာက6ပြီကျော်တယ်အဲ့ဒီလိုဖြူဖြူဝင်းနဲ့မင်းဒီကမိသွေးတော်နဲ့မှတီးခမ်းရောက်နေသလားအောင်မရဘူးမဲလိုက်တဲ့ပြည့်ရှင်နာမည်ကတော့ဖြူဖြူဝဲအဲ့ဒီလိုလူနဲ့နာမည်နဲ့မလိုက်တာလေနော်လူနဲ့နာမည်နဲ့အလိုက်ဆုံးကတော့ဒီပုံကြီးပဲသူကကြည့်တယ်ညာနေတရတော့ကောင်းတယ်တကွက်ကိုပြောရတော့လားညာနာဆိုတာနော်ညာမဲ့ဣဒ္ဓရဆိုတာဆိုရတယ်ညာကောင်းတဲ့ဘုရောဟောညာကောင်းနေညာဣညာနာဣဒ္ဓရဆိုတာဝိစံကင်းနေနော်ဟဲ့ပါအခုပြောနေတဲ့ကြည့်လေဒါအသိဉာဏ်လေးဆိုပြောနေတဲ့ကိစ္စမယုံလို့ရှိရင်ကိစ္စမျိုးကင်ဆယ်လုပ်လိုက်တာရတယ်ဆက်သိဆုံးလူနဲ့တမန်နဲ့တိုင်းအောင်ပေးတာကြောင့်ဥပိတ်ရှင်ဆိုလို့ရှိရင်120ခုရှိရဗိနည်းဆရာကရေးတယ်မို့လားဟိုဘယ်သာနာထဲမှာလေအာတွဲ့ချက်ပြီးတော့ဗာဠိဘွားဗာဠိဘွားဗာပြည့်တဲ့ပင်ကဘွားသေတန်ကဘွားရာဇနဲ့ဘွားအာဘာပြည့်ရမယ်ဘာပြည့်ရမယ်ပြီးတော့မှနောက်ဆုံးကြတော့အသက်120ရှိစီတော်ဆိုပြီးတော့သာသာရဲမရေးတာအဲ့ဒီဟူသိရှိ120ရှိလာမေးတော့16နှစ်တွေကပြေးသွားပြီရှိတော့နာမည်တော့ဟူသိရှိပဲပြေးသွားပြီတော့တော့ဝိရှင်တဲ့ငါများသိတော့မရှိတော့အဲ့ဒီလိုတော့ဘူးတဲ့6ပြီတော့ပြူပြူဝဲငါလည်းသပိတ်အောင်ခါတော့မဲတာအဲ့ဒီလိုခုရပါတယ်လေကိုတိဆုံးတဲ့ဘာမှမရှိသူများအိမ်နောက်ဘေးမှာတဲခုံးနေနေရတယ်နော်အဲ့တော့နာမည်နဲ့လူနဲ့မလိုက်တဲ့အကြောင်းတွေကိုမြတ်စွာဘုရားဟောတဲ့ဇတ်တော်တစ်ခုရှိတယ်။အဲ့ဒီဇတ်ကိုခေါ်တာနာမသိတိဇတ်တော်တဲ့။ဘာဇတ်တော်လဲ။အေးနာမည်ပဲရှိပြီးတော့အဓိပ္ပာယ်မရတဲ့အကြောင်းတွေကိုခေါ်တာနာမသိတိ။အဲ့ဒီဇတ်တော်ကအဓိပ္ပာယ်တွေကိုယူပြီးတော့ခုပြောပြတာပါ။ကိုယ်ကိုယ်ပုံနာရဲ့အဓိပ္ပာယ်နားလည်သွားပြီ။မပြည့်စုံပဲနဲ့သူ့ကိုဗာပေးတာလေ ကိုပြည်ဆုံးလို့နာမည်သိထားတယ်။အဲဒီတော့ခုဘုန်းကြီးတို့သုံးသပ်ပြီးတော့ပြောနေတာကဘာကြည့်ပြောတယ်လဲလို့ဆိုတော့အိုးအိမ်နေကျူးချင်းနေပသုဓမိန်နေပေါ့ဗျာ။သာရင်နေဝင်းဆိုတဲ့ပစ္စည်းတို့ဤပြည့်စုံမပြည့်စုံကိုကြည့်ပြီးတော့ပြောတယ်ဒီလိုမလား။တကယ်ပြောဖို့ကောင်းတာကအသိပညာအတ္တစာရိတ္တသူတော်ကောင်းတရားပြည့်စုံမပြည့်စုံဒါလည်းကြည့်ရင်ဘုံမကောင်းလား။အဲအဲ့ဒီသုံးသပ်ချက်မှမှန်လား။နော်။သဒ္ဒယသီလယသုတယသံဃယပညာယဟိရိယဩတ္တပယသေနပါလေသဒ္ဒသီလသုတသံဃပညာဟိရိဩတ္တပပရိသယသေနပါလေ၆ပါးတချို့ပြောတယ်၇ပါးတချို့ပြောတယ်လူတွေနှချမ်းခွဲရရင်ကောင်းမယ်သဒ္ဒသီလသုတသံဃပညာဟိရိဩတ္တပဆိုပြီးတော့သူတော်ကောင်းဥစ္စာခေါနပါလေအဲ့ဒီသူတော်ကောင်းတရားခေါနပါနဲ့ပြည့်စုံလို့ရှိရင်အမဲပုံတဲ့ကိုရဲပြီးတော့စားစရာရှာနေပြီပဲအဲ့ဒီပုဂ္ဂိုလ်ဟာတကယ်ပြည့်စုံသူပဲသတ္တန္တရလုံးဝတည်းသူ့မှာမပြည့်နဲ့ပြည့်စုံတယ်နော်အော်တိတ်ကြီးတဲ့မန္စီရိကာကြီးဘုံဝိတ္တအောင်စီတကောလုံးစိတ်နေသိတာပြီမယ်လည်းပဲသူတော်ကောင်းဥစ္စာခုနှစ်ပါးမရှိရင်အဲ့ဒီပုဂ္ဂိုလ်ကအမွဲဆုံးပဲတဲ့။ဘာမွဲတာလဲလို့ဆိုလို့ရှိရင်စိတ်ဓာတ်ကြီးရမှာမွဲတာ။ဒါမှမွဲတာလဲ။အဲ့ဒါကြောင့်လူချမ်းသာဆိုတာစိတ်ဓာတ်မှသူတော်ကောင်းဥစ္စာခုနှစ်ပါးပြည့်စုံသူကမှလူချမ်းသာလို့တကယ်ခေါ်ပါလေတဲ့။ဟုတ်လား။ mentally rich ဖြစ်ရမယ် physically ပိုးဝါးဖြစ်တော့လည်းပဲမင်းတည်းလေးရစ်ဖြစ်တော့ရစ်ကြည့်တယ်။ဘုန်းကြီးတို့အနောက်ဘက်တန်းကြီးကလူတွေကတခါတခါပြောတယ်။အာဆရာတော်ဘမကြီးလာပြီးတော့လဲခြင်းနဲ့ဘမကြီးရဲ့အကြောင်းလေးနည်းနည်းနည်းနည်းပြောသားမှဆိုတော့ဟာလမ်းကဘယ်လိုပြီးကဘယ်လိုရေကဘယ်လိုပေါ့လေ။အဲ့ဒါလေးရှောက်ချက်ပြောပြနောက်ဆုံးဘုန်းကြီးကနှီးကုန်ချုပ်လိုက်တယ်။ Our country physically is poor but mentally is very rich. သူတန်းကြီးကရုပ်ဝတ္ထုအနေထားတော့ဆင်းရဲပါလေကွာ။စိတ်ဓာတ်ရေးရတော့အလွန်ကျော်ဝတဲ့တန်ကြီးဟဲ့ဒါကကြောကြောကြောလားဟုတ်လဲဟုတ်တယ်မဟုတ်လားဘယ်တန်ကြီးကဘယ်လူမျိုးလာလာဘုန်းကြီးတို့ဗမာတွေကပြိဿကြီးခမင်းကြည့်ဖို့ရဘူးမှဝမ်းမလေးဘူးဘုန်းကြီးเจ้าတွေကိုမင်းတို့သွားကြည့်မယုံလို့ရှိတယ်အဲဘုန်းတော်ကြီးเจ้าတွေကအခမ်းမဲ့ဟိုတယ်ကြီးတွေတိုင်းမေးခွာမင်းတို့တွေအင်ဂျင်လည်းရတယ်ဓာတ်ရလည်းရတယ်ဘာမှအဘိုးကမပြေးပဲနဲ့ဘုန်းကြီးကြောင့်များမှာတဲခုလို့ရတယ်စားတော့လို့ရတယ်။ဘာမှလူမျိုးတွေနဲ့မင်းတို့ရင်းနှီးပြီးဟဲ့ဆိုလို့ရှိရင်မင်းတို့တို့တွေကိုဘမတွေကကောင်းကောင်းနေရာပေးထားပြီးတော့ကောင်းကောင်းဓမင်းကျွေးလိမ့်မယ်။မင်းတို့သွားခြင်းနဲ့နေရာတွေကိုပိုက်ဆံကောင်းကံသူတို့လိုက်ပို့လိမ့်မယ်နော်။ဘာမှလူမျိုးတွေကအဲဒီလိုစိတ်ဓာတ်ရေးရမှာကျွေးဝသည်ကွာ။ဘုန်းကြီးကလို့ပြောပြ။မင်းတို့တိုင်းပြည်ကြတော့သားရီသမီးရီအိမ်ကိုအမေဖေကလာခြင်းလဲဆိုတာတောင်းတလားတလားကျူပြီးတော့ချင်းပြီးမှလာမချင်းမဲနဲ့ပြောဆိုသားသမီးအိမ်ကိုအမေရောက်လာအဖေရောက်လာအဲ့ဒီသားရီသမီးတွေကအမေဖေကိုမချင်းမဲနဲ့လာရမလားဆိုပြီးတော့စိတ်ဆုံးပြီးတော့ဈီးပြီးတော့ငေါက်သေးတာစားနေတဲ့ရှင်များရောက်လာရင်အဲ့ဒါခေါ်ပြီးသမင်းတော်မကျူဘူးကွာဒီလိုတိုင်းကြီးကဆိုတော့ဟာခင်ဗျားတို့ရှင်ပြတဲ့ကြီးကတည်းဟုတ်ပါလားသူတို့တိုင်းပြီးတော့ဗျာမိဘနဲ့သားသမီးတော့ကြိုတင်ပြီးတော့ appointment မလုပ်လို့ကြီးကြီးအဲ့ဒါသူဆုံးလို့မရဘူးဗျာအဲ့ဒါဘောပါ mentality is very poor in your country ဒါတော့တိုင်းပြည်မှာစိတ်ဓာတ်ရင်းရဘာဖြစ်ကုန်ပြီလဲဆင်းရဲကုန်ပြီမေတ္တာရိကရုဏာရိဘာရိသားသမီးနဲ့မိဘအပြန်လာဝတ္တရားတွေသူတို့မှရှိသေးလားအကုန်ဆင်းရဲသွားပြီစိတ်ဓာတ်ဆင်းရဲသွားတာအနောက်တိုင်းကိုအရှိမတိုင်းလေအဲ့ဒါကိုဆင်းရဲတာပြုလာပြီဒါကြောင့်ဘုန်းကြီးတို့ကျူသာပြောပြနေတာနော်အဲ့ဒါကြောင့်အလုံးကျူသာစီခြင်းနဲ့ဘုန်းတော်တို့မျက်စိပြည့်ပြားတယ်ဆင်းရဲကြပြီမဲ့စိတ်ဓာတ်မမွဲစီနဲ့မဆင်းရဲစီတဲ့ပြိဿကြီးသူတော်ကောင်းတရားခုနှစ်ပါးစိတ်ထဲမှာအဖြစ်ထက်တာအဲ့ဒီပုဂ္ဂိုလ်ကတကယ်လူချမ်းသာပါပဲလို့ဒီလိုမှတ် ပုဂ္ဂိုလ်ရဲ့အနေအထားကိုဆက်လက်ရကြည့်ရအောင်ဗာပြည့်စုံကလေးလို့ဒါကြိုရှင်မျိုးတော်မှာနက်ခတ်ပွဲကို9ရက်ဆင်နွှဲမယ်လို့ဘယ်ကြီးကြည့်ကြတယ်ဝဲသတိကိုရသကြိုမှာပြိဿရဲ့ဘယ်နှစ်ရက်ဆင်နွှဲမှာ9ရက်ဆင်နွှဲမယ်လို့ဘယ်ကြီးကကြည်ညာတဲ့အခါမှာရသကြိုတစ်မျိုးလုံးကမျိုးပေါ်လာပြင်ပွဲသဖြင့်ဆင်နွှဲဖို့ဆိုပြီးတော့တန်ဆာဆင်လို့လူတွေအလုပ်တွေကျူးသားလုပ်ပြီးတော့ရဲအားရီယူပြီးတော့ကြော်ပဲမှာတွဲမလို့အုံအုံကျဲကျဲဖြစ်နေတဲ့အချိန်မှာအဲဒီအဆက်ကျူသတိအိမ်မှာချီးချွန်အဖြစ်နဲ့လက်တော်ရောက်ကြပေါ်တဲ့တန်မွေးရကြတဲ့ကိုပုံနာကဒါကြောင့်ဒီလူမိသားတွေလက်ကပွဲကိုဆင်နွှဲတော့မယ်နာမကတော့တဲ့ဒီနေ့လုံးမှာဒီနေ့စားရတာဒီကနေ့တည်းအလုံးမလုံးရင်အဲ့ဒါမလက်တွေကစားကြမရှိဘူးပြီးတော့လက်ကပွဲကမနှွဲနိုင်ဘူးဆိုပြီးတော့သာမီသာပါသောင်းရောက်တာစိတ်အားငယ်ငယ်နဲ့အဲ့ဒါအိမ်တော်ဖြစ်တဲ့ကုတ်တွေကလည်းတဲကုတ်ကလေးမှကောက်ကုတ်ကလေးတိုင်းနေကြတော့မှသတိရောက်လာသေးမောင်ပေါင်းနာခင်ဗျာနေကပွဲခုနည်းရဲ့ဆင်နွှဲတော့မေးခွမင်းအဲ့ဒါဘယ်လိုလုပ်မလဲနေကပွဲပဲနှွဲမလားဘောအလုပ်ပဲဆက်လုပ်မလားဆိုတော့ကိုပုံသားကပြောပြတယ်ဒုတို့တော့ဗျာတဲ့နေကပွဲနှွဲဖို့ရန်ခွင့်ကြီးမရပါဘူးသူများတွေပြောပွဲရှင်ပွဲနဲ့ပြောနေတဲ့အချိန်မှာကျုံတို့အလုပ်ပဲလုပ်ပါမယ်အဲ့တော့သူတော်တို့အလုံးမလုပ်တဲ့အချိန်မှာကျုံတို့အလုံးလုံးမယ်လို့ဆိုတော့တတိယလေခွေးနေလေခွေးနေတဲ့မှာဒီကနေ့လက်ထောင်ယောက်ျားကြီးအကုန်လုံးပြန်သွားကုန်ကြပြီသူရှိကြဘူးအဲ့ဒါကြောင့်ဆွန်လျောတယ်လျောသွားလျောအကုန်လုံးအားကုန်အဘာဝိဆိုတော့အဲ့ဒီနွားတွေကအားကောင်းမှမနွားကြီးတွေကိုကျုပ်သက်ရှင်းလောက်ရွေးပြီးပါကျုပ်လည်းသွားတော့မယ်သွားပြီးတော့လည်းတတိယကရွေးပြလိုက်တဲ့အားကောင်းမှနွားချင်းဆွဲပြီးတော့တဲ့တဲ့ကိုလည်းသုံးဖို့ဆိုပြီးတော့စောကြီးဆင်းသွားတယ်အဲ့ဒါရောက်တော့အဲ့ဒီနွားကြီးတွေနဲ့လည်းများကိုစနေတည်းကြထုံးထဲပြီးတော့နေနေတော့မှသူဇနီးတွေကလည်းပဲငါရောက်ချနေတဲ့ကိုပတ်ပြီးတော့သမင်းပူရမင်းဆိုပြီးတော့အိမ်မှာရှိလို့မရဆံအိုးတွေကိုနိုင်လိုက်တဲ့အခါကျတော့ဘာပဲရပါတယ်လို့ဆိုတော့သကွဲပဲရတယ်ပြိတ္တာအဲ့ဒီသကွဲကလေးရှက်ပြီးတော့ပုံးကြီးကလေးကျိုးပြီးတော့မှသကွဲခမင်းပုံးကြီးဟင်းဆိုတဲ့စကားအတိုင်းအဲ့ဒါလေးတောင်းလေးတဲ့ထဲသားယောက်ျားလေးလည်းကိုသမင်းဖို့သမင်းကလေးဥဒ္ဒရကလည်းတတိအိမ်ခွဲစည်းပကံစည်းစံတိုင်းနဲ့အလုံးလုံးကြအဲ့ဒီလေးမှာပရိသတ်ကြီးရဲ့အရှင်သာရိပုတ္တမထေရသူမြတ်ကအဲ့ဒီနေ့မှာရှင်သာရိပုတ္တမထေရသူမြတ်ကနိရောဓသမာပ္ပမထတော်မူတာလေ။ဘိဒာယေနိရောဓသမာပ္ပမထတာတာဘုသူများရှင်သာရိပုတ္တမထေရ။သာရိပုတ္တမထေရသူကြောင့်ဒီခေါဏရင်းမြတ်ကာလပတ်လုံးနိရောဓသမာပ္ပကိုဝင်စားတော်မူနေခဲ့တာ။နိရောဓသမာပ္ပမထတော်မူပြီဆိုလို့ရှိရင်နိရောဓသမာပ္ပမထတော်မူတိုင်းထတော်မူတိုင်းသောယန္တာရှင်မြတ်ကြီးများကသတ္တလောကကိုရှိရှုတော်မူကြတယ်။ဣဇာယနေ့အဟံငါတိကံပုဂ္ဂလံပဲပုဂ္ဂိုလ်သောအနုဂဟိယလူခောရှိမြောက်ရပါအနိ။ဒီကနေ့ငါသည်ဤသူကိုချီးမြှောက်ရကောင်းမလဲလို့သမာပ္ပသာသာသစဉ်ချင်းကြည့်တယ်။အနာဂတ်ယဟန္တာပုဂ္ဂိုလ်လည်းဖြစ်စေနိရောဓသမာပ္ပလည်းထစေ။ဟောလူမဲ့တဲ့မဲ့ပုဂ္ဂိုလ်ကစေရဏသုံးရပါလည်းပဲသန္တရှင်ချင်းတိတိကျကျရှိစေ။အလုပ်ပစ္စည်းမှလည်းဓမိယလက်ကတရားနဲ့ပြောကြည့်စွာရသောပစ္စည်းဖြစ်စေအင်္ဂါပဲနှပါလေအေးအလစ်ထရာဒူစေအကျိန်းနောက်တစ်ချိန်ကြံပြောဦးမယ်နိရောဓသမာပ္ပမလည်းထစေအဲဒီနိရောဓသမာပ္ပမထသောပုဂ္ဂိုလ်သည်အနာဂံဘုံဘောရဟန္တာဖြစ်စေ အလုရှင်ရဲ့စေတနာသုံးနာမှာလည်းပဲတန်ရှင်းဖို့ပြုပြီးတော့ကြည်လင်းနေကြတယ်။နောက်တကလူမဲ့ပြည့်စည်းကလည်းပဲဓမ္မိယလတ္တာတရားကုန်နီးနေကြလာတဲ့ပြည့်စည်းပြုစေ။ဒါနဲ့ချက်လည်းတော်လိုက်တဲ့ငကားပြောရကြပါ။အဲဒီတော့လေးချင်းနဲ့ပြည့်စုံတဲ့ဒါနပြီးတဲ့ပရိဒတ်ကြီးရောနေကြအတိုင်းကြိုးရပါသို့ဒိဋ္ဌဓမ္မအကျိုးပေးတယ်လေဘယ်လိုအကျိုးပေးလဲဒိဋ္ဌဓမ္မဆိုတာဘယ်နဲ့ဟာလဲဆိုဒီမျက်မှောက်ဘဝမှာချက်ချင်းလင်းလင်းအကျိုးပေးချက်ချင်းလင်းလင်းဆိုတော့ဘယ်လောက်ကြွားသွားမလဲလို့ဆိုလို့ရှိဒိဋ္ဌကြီးအဲ့ဒါလေးတော့နှစ်ပိုင်းပိုင်းနဲ့ပါလေအဲ့ဒီအလူပြုတ်ပြီးဒီမှာတော့ခုနှစ်ရက်အတွင်းအကျိုးပေးတာဒီမျိုးရှိပဲခန္ဓာငယ်မှာနောက်တစ်သန်းလုံးလုံးမတိမချင်းကျူးပေးတာရှိတယ်။ဘယ်နှပိုင်းပိုင်းလဲ။အဲ့တော့နှစ်ပိုင်းကဘယ်နဲ့ကြောင့်ကွာချမ်းသွားသလဲလို့ဆိုလို့ရှိရင်ဒါကကံဝိပါကံတော့ဘာဝိပါကလဲ။ကမ္မဝိပင်ကသုတ်တန်ကလာတဲ့ဈေးပဲ။ကံဝိပါကံအဲ့တော့ကုသိုလ်ကောင်းမှုတစ်ခုပြုကြရမှာစိတ်စေတနာအလုံးထဲလို့ရှိရင်ပရိသတ်ကြီးသောခုနှစ်ကြိမ်ကြကုသိုလ်သောဘယ်နှကြိမ်လဲအဲ့ဒီခုနှစ်ကြိမ်မှာပထမသောရဲ့စေတနာပြီးတဲ့ဒီဘဝမှာအကျိုးပေးဖို့ပထမသောရဲ့စေတနာပြီးဒုတိယဘဝမှာအကျိုးပေးဖို့အလယ်မှာဘယ်လိုသောကြံမလဲအဲ့ဒီအလယ်ငါးသောရဲ့စေတနာတွေကတတိယဘဝကစပြီးတော့နိဗ္ဗာန်ရောက်တဲ့အခါတဲ့တသန္တရာလုံးအကျိုးပေးဖို့သောခုနှစ်ချက်ကိုဘယ်နှပုံပုံသားလဲကျန်ပြောဦးမယ်နော်စေရနာလုံးတတဲ့ကုသိုလ်ရှင်တို့ရဲ့စိတ်ထဲမှာသောခုနှစ်ချက်သောခုနှစ်ချက်ဖြစ်ကြတဲ့ဆိုရင်ပထမသောစေရနာကဘယ်မှာကျူးပေးဖို့ဒီဘဝမှာပထမသောစေရနာကတော့ဒုတိယဘဝမှာအလယ်သောကခြင်းရဲ့စေရနာတွေကတော့ပင်ပါတဲ့လေတတိယဘဝကသာလို့နိဗ္ဗာန်တရားပေါ့ရောက်တဲ့အချိန်ကောင်းကျိုးပေးပါလို့သောခန္ဓာချင်းကိုဘယ်နှပုံပုံနဲ့အဲဒါကြောင့်ပထမသောစေရနာဤဒီဘဝမှာကျိုးပေးတယ်ဆိုရင်အဲဒါကိုခေါ်တာကဒိဋ္ဌဓမ္မဝေဒနိယကံခေါ်ကြည့်လိုက်ဗတ္တမသောစေတနာတိဒုတိယဘဝမှာကျိုးပြီးတော့အရာကိုခေါ်တော့ဥပပိစ္ဆဝေဒနိယကံခေါ်ကြည့်လိုက်ဗတ္တမသောနော်အလေသောငါချက်ကဘေကစတတိယဘဝကစဘယ်သည့်လဲနိဗ္ဗာန်ရောက်တဲ့ဒီတသန္တရာလုံးကောင်းကျိုးပေးနိုင်မယ်အဲ့ဒါကိုတော့ဘာခေါ်မလဲဆိုရင်အပရာပရိယဝေရဏိယကံခေါ်ကြည့်ပါအကျိုးမပေးသောသောစေရနာရဲ့တော့ဒီမှာလုံးလုံးမရှိဘူးနော်ဒီဘဝဘယ်သူပေးလဲပထမဆိုဒုတိယဘဝဘယ်သူကောင်းကျိုးပေးပထမတတိယဘောဂသသတ္တန္တရာလုံးအကျိုးပေးမှာကအလေသောငါအလကားဖြစ်သွားတဲ့စေတနာရဲ့လို့ဒီထဲမှာရှိသလားရှိပါဘူးအဲဒါကြောင့်အဟောဇိကံဆိုတာဘာလဲလို့သိစရာဖြစ်လာအကယ်၍ပထမသောစေတနာသည်ဒီဘဝမှာအကျိုးပေးဖို့ဖြစ်တာဒီဘဝမှာဘာကောင်းကျိုးမှမလာဘူးဆိုလို့ရှိရင်မျှော်စရာဘာကြံလဲပထမသောမျှော်ဒုတိယဘဝအတွက်ဒီဓမ္မတော့ပရမသောစေတနာကဘယ်အတွက်လဲဒီဘဝအတွက်ကိုယ်ပြုဒီမှတော့တစ်သက်လုံးသူအကျိုးပေးလိုက်အဲ့ဒါပေးရင်ပေးမပေးဘူးဆိုလို့ရှိရပရိသတ်ကြီးပြောပြီးတော့ဘာပဲပြောရမလဲပတ္တမသောမျောဒါကသဒုတိယဘဝမှာအကျိုးပေးဖို့မျောတော့ပရမသောစေတနာကကံတော့ဖြစ်သွားပြီပရိသတ်ကြီးကံမဝိပယ်ဆိုတဲ့အကျိုးမလာခဲ့ဘူးနော်ကံဘာလင်းဖြစ်သွားတဲ့ကာမဝိပဲမလာသေးဘူးဆိုတော့အဲ့ဒါမျိုးကိုခေါ်တာအဟောတိကမ္မ ယုတ်ကြည်သာဒီစလောက်အဟောတိကမ္မကမ္မဝိပါကောနာဟောတိအပြည့်စုံဒီလိုရွတ်ပြန်ပါမယ်အဟောတိကမ္မနောက်တစ်လောက်ကမ္မဝိပါကောနာဟောတိပိသယသင်တန်းပြရလို့မှတ်တာပြန်ပါအဟောတိကမ္မကမ္မဝိပါကောနာဟောတိနှစ်ပိုင်းပိုင်းနဲ့အဟောတိကမ္မဗာတိပြေရလဲကမ္မကံဒီအဟောတိဖြစ်သွားပြီဗာဖြစ်သွားပြီလဲကမ္မကံဒီအဟောတိဖြစ်ခဲ့လေပြီဗာဖြစ်ခဲ့ပြီလဲကံဖြစ်ခဲ့ပြီဗာဖြစ်ခဲ့ပြီလဲကံတော့ဖြစ်တယ်စိတ္တနာချင်းရင်ကံဖြစ်ဒါကကမ္မဝိဘကဖြစ်သလားဒီဘဝမှာကျိုးပေးရမှာအကျိုးတွေလာရတာကမ္မကံဒီအဟောတိဖြစ်ပါ၏ပဏ္ဍာကားပေမဲ့လို့ကမ္မဝိဘကကမ္မဝိဘသည်နာဟောတိမဖြစ်ဘူးလေကမ္မဝိဘသည်မဖြစ်ဘူးဘာသာလျင်ဖြစ်သွားတယ်လေကံသာလျင်ဖြစ်သွားတာဘာသာလျင်ဖြစ်သွားကံပဲဖြစ်တယ်ကမ္မဝိပဲမဖြစ်ဘူးဝဇ္ဇနှစ်ခုကိုပြည့်စုံပါလားပြန်မယ်ဝဇ္ဇနှစ်ခုပါဠိပြည့်စုံပြန်ဖတ်လိုက်အောင်ကမ္မံအဟောတိကမ္မဝိပါသောနာဟောတိကမ္မံအဟောတိကဘာတိပဲရလဲကံဖြစ်သွားတယ်အဟောတိကိုဘာသာပြန်ရင်ဖြစ်တယ်လို့အဓိပ္ပာယ်ဖြစ်ဘာဖြစ်တာကံပဲဖြစ်တာနောက်တော့ရပါတော့ပြန်လိုက်တော့ကမ္မဝိပါကောနာဟောတိဘာမဖြစ်ဘူးလေကမ္မဝိပဲမဖြစ်ဘူးအဲ့ဒီလိုပါဠိရဲ့ပြည့်စုံကိုပြိဿကြီးကောင်းတဲ့ဆွေးတာဟောတိကဟောတိကဆိုတာတဝရပြည့်စပ်ပြောတာနော်ကမ္မံအဟောတိကမ္မကံဒီဟောတိဖြစ်ပါလျက်ကလည်းဘာမဖြစ်တာလဲကမ္မဝိပါကောကမ္မဝိပဲဆိုတာကျိုးတွေကနာဟောတိမဖြစ်လာဘူးပဒမသောစေရနာကောင်းရမပေးဘူးဆိုရင်ဒီဘဝဒီပုဂ္ဂိုလ်ချမ်းသာသေးလားဒါဖြင့်ပြောပြီးတော့ဘာကိုပြောမလဲဒုတိယဘဝအတွက်ပဲစေရနာကကျူးပြီးပါလေပဒမသောစေရနာမျောရောသိပြီးတဲ့နောက်ဘဝကျတော့ကောင်းရပေးပေးသိပြီးနောက်ဘဝလည်းကောင်းရမပေးပြန်ဘူးဆိုလို့ရှိရင်အဲ့ဒီသတ္တမသောစေတနာလည်းပဲကံတော့ဖြစ်သွားတယ်ကမ္မဝိပဲမဖြစ်ဘူးဆိုရင်သူလည်းပဲကမ္မဟောတိကမ္မဝိပါကောနာဟောတိခေါ်နေကြတယ်ခေါ်ရင်သူလည်းပါဖြစ်တာလေဟောတိကံနားလည်ပြီနော်ဒါဖြင့်ပြောပြီးတော့တတိယဘဝကစပြီးတော့ဘယ်ကံကိုမျောမလဲအလယ်ဆုံးငါးချက်ရဲ့သွန်ကြီးတွေကိုမျောတော့တတိယဘဝကစသည်တသံတရံလုံးလုံးအလင်းဆုံးငှက်ကြည့်ရစေရနာငါးမျိုးရဲ့အကျိုးတွေကတော့မပေးပဲသိကိုမနေဘူးတဲ့ပရိသတ်ကြီးဘဝတစ်ခုခုမှာအရှိန်ကောင်းရင်သူဝင်လာပြီးတော့အကျိုးပေးမှာပဲတဲ့အဲ့ဒါကဘုန်းကြီးတို့ကမ္မဝိပင်ကကျမ်းစာများမှာဗာပြောလဲဆိုတော့အပရပရိယကမ္မရဟိတောသတ္တောနာမနတိအပရပရိယကမ္မရဟိတောအပရပရိယကမ္မကိလောသတ္တောနာမသတ္တဝမိတိနတ္တိမရှိနိုင်ဘူးဒိဋ္ဌဓမ္မကံကကင်းတဲ့သတ္တဝရှိနိုင်တယ်ဥပပိစ္ဆကံကကင်းတဲ့သတ္တဝရှိနိုင်တယ်အပရပရိယဝရဏိယကံဆိုတဲ့အလေးသောငါးချက်ရဲ့အကျိုးပြီးခြင်းမှာကင်းလို့နိုင်တဲ့သတ္တဝရဲ့တော့မရှိဘူးတဲ့ပြိတ္တရေညွန်နည်းချက်ကျမ်းပါတယ်နော်ဒီဘဝအကျိုးမပေးရင်ဩပထမဇောတော့မဖြစ်သွားပြီလေဟောသည်ဒါဆိုရင်ဆက်ပြောပထမဇောဒုတိယဘဝညွန်ပေးလာပြီလေဆိုဟုတ်ကဲ့မပေးသေးဘူးဆိုလို့ရှိရင်သူလည်းပဲဟောသည်ဘာပြောရမလဲအလေဇောငါးချက်ဘဝသံဃာတဲ့ကြောင့်လုံးအလေဆုံးငါးချက်ကပြေးလိုက်မယ်လို့သာပြောပြီးတော့ဒါတော့စိတ်ချသူကတော့မကြောက်ဘူးတဲ့ပြိဿကြီး။ဒါကံရဲ့အကြောင်းကိုပြိဿကြီးပြီးဖို့ရံအတွက်ဇောခုနှစ်ခြင်းစေရနာခုနှစ်တန်ကို သုံးပိုင်းပိုက်ပြီးတော့ပြိတ္တကြီးကဒါရှင်းလင်းတင်ကြတယ်နော်နာထမယုဘုန်းကြီးတို့တစ်မျိုးပြောခြင်းသေးတာကတစ်မျိုးမဟုတ်ပါဘူးထပ်အသေးသေးနည်းနည်းစိတ်ပြောခြင်းတာက